ကရီးနိုင်ငံရဲ့ငွေကြေးပြဿနာကိုဖြေရှင်းနိုင်မှုအတွက်ထိပ်သီးဆွေးနွေးပွဲတစ်ခုအမြဲဆုံးကျင်းပခဲ့ကြပြီးတဲ့နောက်မှာတော့ဂရီးနဲ့ဥရောပနိုင်ငံတွေတတိယငွေကြေးထောက်ကူစီစဉ်တစ်ခုကိုသဘောတူလိုက်ကြပါတယ်။ဆက်ကွန်နာရီကြောင့်ပြောဆိုဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအားလုံးတင်းတင်းကြပ်ထောက်ခံခဲ့တဲ့သဘောတူညီမှုရခဲ့တယ်လို့EUဥရောပသမဂ္ဂဥက္ကဋ္ဌဒေါ်နယ်တက်စ ဂရိတို့ကခက်ခဲတဲ့ပြုပြင်ပြောင်းလဲမှုတချို့ကိုလှုံ့ဆော်မှုသဘောတူခဲ့ပါတယ်။ဂရိဝန်ကြီးချုပ် Alexis Tsipras, ဂျာမန်ဝန်ကြီးချုပ် Angela Merkel, ပြင်သစ်သမ္မတ François Hollande နဲ့ EU ဥက္ကဋ္ဌ Tax တို့ဆွေးနွေးပြီးတော့နှစ်ဖက်အပေးအယူလုပ်ထားတဲ့သဘောတူညီချက်ရခဲ့ကြောင်းအမည်မဖော်တဲ့အရာရှိကိုကိုးကားပြီးတော့အစိုးရ AFP သတင်းတမုံမှာဖော်ပြထားတာပါ။ဒါ့အပြင်အစိုးရသတင်းတချို့မှာကဒီငွေကြေးထောက်ကူအစီအစဉ်မှာ IMF နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့အရှိဆောက်ဘလို့ပါဝင်ပတ်သက်မလဲဆိုတာကိုတော့သဘောတူညီမှုတစ်ခုမရခင်မှာအရင်ညှိနှိုင်းရမယ်လို့ပြောကြပါတယ်။ဂရိအစိုးရကဒေါ်လာတန်5,600ကိုလည်းနောက်ပိုင်းမှာပုဂ္ဂလိကပိုင်လုပ်ငန်းတွေအဖြစ်ကြောင်းလဲပြဖို့အဆိုပြုချက်ကိုအရင်သဘောတူညီမှုယူရမယ်လို့လည်းဆိုပါတယ်။အခုသဘောတူညီမှုရဲ့တစိ့တစ်ပိုင်းဖြစ်နေငွေကြေးထောက်ကူအစီအစဉ်မှာ IMF ကအပြည့်အဝပါဝင်ဆောင်ရွက်မှာကိုဂရိအနေနဲ့ဆက်ပြီးတော့ကန့်ကွက်လို့မရတော့ပါဘူး။ဂရိနိုင်ငံမှာအခောက်ခွန်စနစ်နဲ့ပင်စင်စနစ်တွေပြန်လည်ပြုပြင်ရေးလှုပ်ဆောင်ဖို့အချက်တွေပါဝင်တဲ့ဒီသဘောတူညီချက်ကိုဂရိလွတ်တော်ကအတည်ပြုထောက်ခံဖို့ဝန်ကြီးချုပ်ဆီပရက်စ်အခုကြိုးပမ်းရပါတော့မယ်။လွတ်တော်ရဲ့ထောက်ခံချက်ရပြီဆိုရင်တော့သူတို့အတွက်ရန်မုံငွေတွေကိုဥရောပ18နိုင်ငံကလွှဲပြောင်းပေးဖို့မစ္စတာဆီပရက်စ်စူးစမ်းရမှာဖြစ်ပါတယ်ရှင်။